ူမျိုးရေးခွဲခြားမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုတနင်္ဂနွေနေ့ကကမ္ဘာတဝန်းပြုလုပ်ခဲ့ရမှာရောမ၊ဘာလင်၊လန်ဒန်နဲ့ပဲရစ်မြို့ကြီးတွေမှာလူပေါင်းတောင်းနဲ့ချီလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အချို့ဆန္ဒပြပွဲတွေဟာအမေရိကန်ပြည်ထောင်စုမန်နီယန်နပိုလစ်မြို့ကလူမဲအမျိုးသားဂျော့ရှ်ဖလိုက်တေဆုံးမှုကြောင့်ပေါ်ပေါက်လာပေမဲ့ဥရောပနိုင်ငံတွေကဆန္ဒပြပွဲတွေမှာတော့သူတို့စီမှာရှိနေတဲ့လူမျိုးရေးအကြမ်းဖက်မှုတွေကိုဥပမာပေးကိုးကားထုတ်ဖော်ပြောဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့ကအီတလီနိုင်ငံရောမမြို့ကပြည်သူရင်ပြင်မှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ပထမဆုံးလူထုဆန္ဒပြပွဲအဖြစ်နှာခေါင်းစီးမျက်နှာဖုံးတွေဝစ်ဆင်ထားတဲ့လူထောင်ပေါင်းများစွာစုဝေးခဲ့ကြပါတယ်။အလားတူလန်ဒန်မြို့ကလမ်းမတွေပေါ်မှာလည်းတောင်းနဲ့ချီတဲ့ပြည်သူတွေချီတက်ဆန္ဒပြခဲ့ကြသလိုတချို့ကလည်းအမေရိကန်တန်ယုံရှိဆန္ဒပြခဲ့ကြပါတယ်။ Bristol မြို့မှာရှိနေတဲ့ဆုခနရာစုအနောက်အာဖရိကကကျွန်ရောင်းဝယ်မှုကိုကြီးကြပ်ခဲ့တဲ့အင်္ဂလိပ်နိုင်ငံရေးသမားအက်ဒဝတ်ဂိုလ်စတွန်ရုပ်ထုကိုဆန္ဒပြသူတွေကထုတ်ချပြီးစိတ်ကမ်းဘက်ကိုပို့ခဲ့ကြပါတယ်။ဂျာမနီပြင်သစ်နဲ့ဩစတြေးလျနိုင်ငံတွေမှာလည်းတနင်္ဂနွေနေ့ကလူပေါင်းထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်ရှင်။